သာသနာတော်နှစ်2554ခုနှစ်ကောဇာတက္ကရာ1382ခုနှစ်တဇမုံလပိချော9ရက်2010ခုနှစ်နိုဝင်ဘာ30ရက်စကိုင်းတိုင်းဒေသအကြီးစကိုင်းမြို့မဟာသူဘောရယုံကျောင်းတိုက်ရှိတန်ဃာတော်အပါး200ကျော်တို့အားရန်ကုန်မြို့နေကိုကျော်တင်းနှင့်မင်္ဂလာစေဆေးရောင်းဝယ်ရေးမိသားစုဓမ္မမိတ်ဆွေများဤအရုံစွမ်းနေစွမ်းဆက်ကပ်လှူဒန်းသည့်အလှူတော်မင်္ဂလာပွဲဝဲကျင်းပပြုလုပ်အပ်သည့်အထူးတရားပွဲ၌ဟောကြားအပ်တော်သူတော်ကောင်းနှင့်သူတော်ကောင်းတရားဒေသနာတော်ရွှေဘုန်းတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာဂုဏ်ကိုအာယုံပြုကတည်ကျူးဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်တရားပွဲကိုစတင်ကြရအောင်ယောကပကောတိဟိပိယပမေယံကာလံကရွန်တော်တိတုကရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယများစွာတတဝါဤချမ်းသာစီးပွားလူလာတောင်းတအကုန်ပေါင်းခါသဖြင့်နာထအမိညာကျင့်ရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာအရေးအတွက်အသင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေးအတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလံလေးအသင်္ချေသိနေကဘာရှိကြသောကာလပတ်လုံးလောကဣဒယတတလောကဤအကျိုးစီးပွားလို့ငါအတိဒုက္ခရာနိယောသာတ္တချိလဲအင်္ဂါမေတ္တာကြီးမာသမိတာနှင့်တထာဇနီဆွန်ညင်ကြီးဟုကျက်သီထပွဲငါးသွဲအစုအလွန်ခဲရင်တော်မူတော့ကိုကရွန်တော်ဖျားဖြစ်ရန်ရည်တန်ကြိုးကုတ်အထုတ်တော်မူရသည်ဖြစ်၍ခေရံလက်ချင်းမျက်လုံးအသက်ဆုံးလျက်နှလုံးစေဝံကိုရောဤပင်မင်းညင်းတော်ကတောဘဝဒါနံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိပြီမဟာကရုဏိကတတ္တဝါများယင်ဝဲသားကဲ့သို့တနာချိခင်မဟာကရုဏာရှင်ဖြစ်တော်မူသောဒါသနာဒါသဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတအကုန်ပေါင်းခါသဖြင့်နာထအမိညာထုရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောက်မှန်ကိုလျော့၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စမတွေ့ဖြစ်ပါစေတည်းတည်းသူတော်ကောင်းနဲ့သူတော်ကောင်းတရားပါဠိစာပေမှာသူတော်ကောင်းကိုတပုရိသလို့ဒီလိုလဲသုံးတယ်နောက်တစ်ခုကတပ္ပိဆိုတဲ့အမည်နဲ့လဲသုံးတယ်တန္တဆိုတဲ့စကားလုံးနဲ့လဲအသုံးပြုတယ်ညဘာစကားမှာသူတော်ကောင်းဆိုတဲ့စကားလုံးတစ်မျိုးပဲရှိတော့လဲပါဠိစာပေမှာတပ္ပိတဲ့တပုရိသတဲ့တန္တဒီလိုအသီးသီးရှိတဲ့အထက်မှာစကလုံးတိုင်းစကလုံးတိုင်းဟာဆိုင်ရဆိုင်ရအဓိပ္ပာယ်လေးတွေကိုဖော်ပြထားတယ်ရှေးဥစွာမြန်မာစကလုံးရဲ့အဓိပ္ပာယ်ကိုပြောမယ်ဆိုရင်သူတော်ကောင်းဆိုတဲ့အဓိပ္ပာယ်ကတော်လဲတော်တယ်ကောင်းလဲကောင်းတယ်ဒီအဓိပ္ပာယ်ကိုပြောတယ်တော်တယ်ဆိုတာအရေးချင်းရှိတာကိုပြောတယ်ကောင်းတယ်ဆိုတာစိတ်ကောင်းနှလုံးကောင်းရှိတာကိုပြောတာအဲ့ဒါလို့တော်လဲတော်ကောင်းလဲကောင်းတဲ့ပုံကူမျိုးကိုသူတော်ကောင်းလို့ အချမ်းမြေအဖြစ်ဒီလိုမှတ်ထားပြီးတော့တပန်တပ်ပုရိသဆိုတာပါဠိစကားလုံးရဲ့အဓိပ္ပာယ်ကတပ်ပုရိသတဆိုတာကောင်းတဲ့တင့်တယ်တဲ့ပုရိသပုဂ္ဂိုလ်လို့ဒီလိုပြောတာဒါလည်းပဲမြန်မာစကားလိုပဲကောင်းမြတ်တဲ့အရည်ချင်းတွေရှိလို့တပ်ပုရိသကောင်းမြတ်တဲ့အရည်ချင်းတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုတပ်ပုရိသလို့ဒီလိုခေါ်တယ်အဲတော့ကောင်းတဲ့အရည်ချင်းတွေဆိုတာဘာလဲဆိုရင်နောက်ကိုရှင်းပြမယ်နောက်တစ်ခုကတန်တာဆိုတာဘာလဲစိတ်နှလုံးအေးချမ်းလို့စိတ်ထဲမှာပူပန်မှုကင်းတဲ့ပုဂ္ဂိုလ်မျိုးတွေကိုလည်းပဲတန်တာသူတော်ကောင်းလို့ခေါ်တယ်စိတ်နှလုံးပူလောင်နေတဲ့ပုဂ္ဂိုလ်သောမုအပူတွေပွားပြီးတော့ရောက်ရက်ခတ်လှုပ်ရှားနေတဲ့ပုဂ္ဂိုလ်တယောက်ဟာကောင်းတာလုပ်ဖို့ဆိုမဖြစ်နိုင်ဘူးဒါကြောင့်မို့စိတ်နှလုံးအေးချမ်းမှုရှိတဲ့ပုဂ္ဂိုလ်ကသာလဲကောင်းတာတွေကိုလုပ်နိုင်တယ်တဲ့တန်တာဆိုတာတကယ်စိတ်နှလုံးအေးချမ်းတဲ့ပုဂ္ဂိုလ်တွေဟောနောက်တစ်ခုတပ္ပိဆိုတဲ့အဓိပ္ပာယ်ကြတော့ဘာလို့ဆိုတော့တဘာယံသာဓုတပ္ပိအဓိပ္ပာယ်ဖွင့်ဆိုတဲ့အခါမှာတပ္ပိဆိုတာပွဲလေတင့်တဲ့ပုဂ္ဂိုလ်တပ္ပိလို့ခေါ်တယ်။လူကြားထဲမှာတင့်တော့တင့်တယ်ရှိတဲ့ပုဂ္ဂိုလ်တင့်တော့တင့်တယ်ရှိတယ်ဆိုတာလှတဲ့ပုဂ္ဂိုလ်ပြောတာမဟုတ်ဘူး။ဂုံရှိတရေရှိပုဂ္ဂိုလ်မျိုးပြောတာ။တချို့ပုဂ္ဂိုလ်တွေကကိုလှုပ်ထားတဲ့လောရကြောင့်လူကြားထဲမဝင်ဝတ်မှုပေါ့နော်။လူကြားထဲဝင်ဝတ်တယ်ဂုံရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာကောင်းတဲ့အလုပ်တွေကြောင့်မို့လို့လူကြားထဲဝင်ဝတ်တာပေါ့။အလုံးကနေပြီးတော့ဒီအခမ်းအနားတွေမှာဆိုရင်ဒီပုဂ္ဂိုလ်ပါရင်အမတန်မတင့်တယ်တဲ့သူ့ကိုပါစေခြင်းကြတယ်အခမ်းအနားတက်စေခြင်းကြတယ်အလုံးပရိသတ်ကမျောလင့်တယ်ဆိုရင်ပုဂ္ဂိုလ်မျိုးဟာဒါတပ်ပြီဟိုဆိုးဆွမ်းတဲ့ပုဂ္ဂိုလ်ဟာအခမ်းအနားတက်မယ်ဆိုရင်အခမ်းအနားကိုအယုတ်ဆိုးကြီးတန်စေနိုင်တယ်ပေါ့အေးလူတော်လူကောင်းတွေအခမ်းအနားလာတယ်အလုံးကလူကောင်းလို့သတ်မှတ်ထားတဲ့ပုဂ္ဂိုလ်တယောက်တပ္ပိလို့ဒီလိုပြောတာကောင်းမြတ်တဲ့အရည်ချင်းရှိတဲ့ပုဂ္ဂိုလ်တွေဟာပွဲလေတင့်နေတဲ့ဘယ်အခမ်းအနားပဲတက်တဲ့ဂုံရှိတရေရှိအနေနဲ့တက်ရအခမ်းအနားတိုင်းကလည်းဂုံရှိတရေရှိအနေနဲ့ဖိတ်ကြားခြင်းကိုခံရတယ်ဆိုပါစို့ယသော်ဘုရားလက်ထက်တော်ခါကလာတော့ကဆိုလို့ရှိရင်ဘာသာရေးပွဲတွေလူမှုရေးပွဲတွေအခမ်းအနားတွေအားလုံးမှာဝိတာခါတို့အနာရဝိန်တို့ကိုမရရအောင်ဖိတ်ကြရတယ်သူတို့ပါလို့ရှင်အမတန်မှတင့်တယ်လို့ဝိတာခါအနာရဝိန်မပါရတဲ့ပွဲဆိုတာမရှိဘူးသူတို့ပါလာလို့ရှင်အမတန်မှဂုံရှိတရေရှိတယ်ဆိုရင်မရရအောင်ဝိတာခါအကြောင်းအမကြီးတက်ဖို့အနာရဝိန်အကြောင်းတကာကြီးတက်ဖို့ဆိုပြီးတော့ဒီလိုအခမ်းအနားတွေမှာဖိတ်ကြားခြင်းခံရတယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုတပ်ပြီလို့ခေါ်တာတဘာယံသာဓုတပ်ပြီတဲ့အခမ်းအနားတွေမှာအမတန်တင့်တယ်တဲ့ပုဂ္ဂိုလ်မျိုးကိုဒါတပ်ပြီလို့ခေါ်တယ်ဆိုတော့အားလုံးခြုံပြီးတော့ကြည့်လိုက်မယ်ဆိုလို့ရှင်ကောင်းမြတ်တဲ့အရည်ချင်းတွေရှိပြီးတော့နော်ကောင်းမြတ်တဲ့အရည်ချင်းတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူတော်ကောင်းတော်လဲတော်တယ်ကောင်းလဲကောင်းတယ်လို့ဒီလိုစံအနေအချင်းတတ်မှတ်ပြီးတော့ထားကြတယ်သို့တော့သူတော်ကောင်းဆိုတာအစဉ်စဉ်တတ်မှတ်ရမယ်ဒါကြောင့်မို့လို့ဘုရားမြတ်စွာကဟောကြားတဲ့အင်္ဂုတ္တရနိကေမှာဆိုရင်သူတော်ကောင်းနဲ့ပတ်သက်တဲ့သုတ်တန်လေးတွေရှိတယ်ပေါ့တော်တော်များများဟောထားတာလေးတွေရှိတယ်အဲ့ဒီမှာသူတော်ကောင်းကိုပထမဘာနဲ့စံတင်ပြီးတော့တတ်မှတ်ရမလဲဆိုတာဒီစံကလေးတွေသိလို့ရှိရင်ကိုကိုယ်တိုင်လည်းသူတော်ကောင်းဟုတ်မဟုတ်မဟုတ်သေးရင်ဟုတ်အောင်ကြိုးစားဖို့ပဲဒါအတိကို့မှာဒီရည်ချင်းတွေမရသေးရင်ရအောင်ကြိုးစားအရည်ချင်းတွေရှိနေရင်ဩငါမှာဒီရည်ချင်းတွေရှိနေပါလားသူတော်ကောင်းလက္ခဏာတွေငါမှာရှိနေပါလားလို့ဟောဒီလိုသိရသိတော့လေအလွန်ဝမ်းမြောက်စရာကောင်းတာပေါ့ရသော်ဘုရားကထထသုတ်တံမှာစံကလေးတွေထုတ်ပြီးတော့ပေးထားတာရှိတယ်။သူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုဟာလဲတဲ့။နံပါတ်1ကသူတစ်ပါးကကိုယ့်အပေါ်မှာ ချေစုပြုခဲ့တာကိုအတိမတ်ပြုတတ်တဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းတယ်ဒါတစ်ချက်နော်အဲ့ဒါကိုပါဠိစာပေနဲ့ပြောရင်ကတင်ညူလို့ခေါ်တယ်ကတင်ညူဆိုတာပုဂ္ဂိုလ်ကိုပြောတာကတင်ညူတာလို့နောက်ကတာထည့်လိုက်တဲ့အခါကျတော့အည်ချင်းကိုပြောတာချေစုတိချင်းလို့ဒီလိုတည်းပဲရတယ်အဲ့တော့ကတင်ညူကိုယ်ပေါ်မှာတစုံတယောက်ကအကူအညီပေးဘူးတယ်တစ်ခုခုလုတ်ပြုတ်လုတ်ပေးဘူးတယ်ဆိုလို့ရှိရင်အဲ့ဒါကိုအတိမတ်ပြုတ်တယ်အဲ့တော့လောကမှာကိုယ်ပေါ်မှာလှုပ်ထားတာကိုအတိမတ်ပြုတ်တဲ့ပုံကိုရှိတယ်လို့အတိမတ်မပြုတ်တဲ့ပုံကိုတွေကလည်းအများကြီးပဲအဲ့တော့အတိမတ်ပြုတ်တဲ့ပုံကိုနဲ့မပြုတ်တဲ့ပုံကိုဆိုတာအလွန်မပြုတ်တဲ့ပုံကပိုပြီးတော့များတယ်ပေါ့ကိုယ်ပေါ်မှာပြုတ်လုတ်ခဲ့တဲ့ခြေစူးတရားလေးကိုတိထက်တယ်အတိမတ်ပြုတ်တယ်ဆိုလို့ရှင်အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းပဲတဲ့ဒါတစ်ချက်နော်တချို့များကြံဖန်ပြီးတော့တောင်မှယေရှုတရားဆိုတာကြံဖန်ပြီးတော့ခံယူထားကြတာရှိတယ်ပေါ့ဥပမာပဲဆိုရင်တစ်ပင်တစ်ပင်အောက်မှာဝင်ရောက်ပြီးတော့အရိတ်နားခိုဘူးတဲ့ပင်မနွမ်းနယ်မှုတွေပြောင်းပြီးတော့တိရိပ်လေးအောက်မှာတစ်ပင်ရိပ်လေးအောက်မှာအေးချမ်းချမ်းနေခဲ့ဘူးတဲ့ဆိုရင်အဲ့ဒီတစ်ပင်ကြီးဟာကိုယ့်ကိုအရေးနဲ့အေးမြစေခဲ့လို့ခြေဆုတင်စရာကြီးပါအဲ့ဒီတစ်ပင်ရဲ့အကိုင်းအခက်တွေကိုမချိုးဘူးမဖဲ့ဘူးအဲ့ဒီတစ်ပင်ကိုမခုတ်ထစ်ဘူးတစ်ပင်ရဲ့ခြေဆုတရားကိုကြည့်ပြီးတော့ထိုတစ်ပင်ရဲ့တန်ဖိုးကိုအတိမတ်ပြုတာတောင်းပါပဲဒါဟိုခြေဆုသိတဲ့ပုဂ္ဂိုလ်လို့ခေါ်တာမိတ်ဆွေကိုမပြစ်မှားတဲ့ပုံကိုလို့ခေါ်တာအေးမြန်မာရာဆွေမှာဆိုလို့ချင်းဟောဒီစကိုင်းရဲ့ဟိုဘက်တစ်ဖက်ကမ်းမှာပင်းရဆိုတာရှိတယ်တရဲဦးနားမှာပင်းရဆိုတဲ့အခုချိန်မှာတော့ရွာကလေးဖြစ်ရှေးတုန်းကတော့မြို့တော်ကြီးပေါ့အဲ့ဒီပင်းရကိုတစ်ချိန်တုန်းကအုပ်ချုပ်ခဲ့တဲ့ကြောစွာဆိုတဲ့ဘယင်တူရှိတယ်ငါးစီးရှင်ကြော်စွာလို့စာထဲမှာရေးတယ်။ဘာဖြစ်လို့တော့ဆိုသူ့လက်ထက်မှာဆင်ပြူငါးစီးရတယ်။ဒါကြောင့်မို့ငါးစီးရှင်ကြော်စွာကြော်စွာမင်းကဟောဒီစကိုင်းမျိုးကိုအုပ်ချုပ်နေတဲ့အသင်ခရာစောယွန်းလို့ခေါ်တယ်။ပထမဆုံးမျိုးတည်တာဒီကြောင့်လဲဆိုရင်ဟိုးတောင်ဘက်မှာကျပေါ့အဲ့ဒီမျိုးကိုမြို့တယ်ပြီးအုတ်ချုပ်တာသူနဲ့အဖေသူအမေခွဲညီအကိုတော်တယ်အဲ့ဒီကျော်စွာမင်းကစကိုင်းကိုပါသူကပိုင်ဆိုးကျင်တယ်ပေါ့အေယာဝတီမြေဟိုဘက်ဒီဘက်တင်အုတ်ချုပ်နေရတာမကျင်တတ်လို့သူညီစီကအာနာကိုပါယူဖို့ရတဲ့အတွက်သူ့ရဲ့လူယုံတော်တယောက်ကိုအဲ့ဒါအသင်ခရာစောယုံမင်းကိုလှုပ်ချန်ခိုင်းလိုက်တယ်ပေါ့အဲ့လိုလှုပ်ချန်ခိုင်းလိုက်တဲ့အခါမှာငခင်ညိုဆိုတဲ့လူယုံတော်ဘယင်ကိုလှုပ်ချန်ဖို့ဆိုပြီးစကိုင်းဘက်ကိုတိတ်တဆိတ်ကူးလာအခွင့်အရေးကိုချောင်းတာအခွင့်အရေးကမရဘူးမရရုံနဲ့မကဘူးသူကသုံးရတ္တိတိအစာမစားရဘူးတော်ထဲမှာပုန်းနေရအဲ့လိုထမင်းကလည်းဆာဖပုန်းနေရကနေပြီးတော့တရက်တော့အသင်ခရာစောယုံမင်းကနတ်တင်ထားတဲ့ထမင်းတုပ်ကိုနတ်ပွဲတော်အုပ်ပေါ်တယ်အဲ့ဒါကိုတွေ့တဲ့အခါကျတော့အဲ့ဒါကိုယူစားလိုက်တယ်စားပြီးတော့ညကျတော့အခွင့်အရေးရလို့အသင်ခရာစောယုံမင်းအိတ်တဲ့နန်းဆောင်အတွင်းထီအောင်သူရောက်သွားတယ်ဝင်ရောက်နိုင်ခဲ့တယ်အနန္ဒရောက်တယ်ရောက်ပြီးတော့ဓာတ်နဲ့ထုတ်တတ်တော့မယ်လို့ဆိုတဲ့အချိန်မှာသူ့ခေါင်းထဲမှာဗာပေါ်လာလဲဆိုငါသူ့ထမင်းစားထားတာပါလားနေလဲကသူ့နတ်တင်ထားတဲ့ထမင်းစားထားသူကတနည်းအားဖြင့်ပြောရင်ငါရဲ့ထမင်းရှင်ဖြစ်နေပြီထမင်းရှင်ကိုမတတ်ထိုက်ဘူးတတ်မယ်ဆိုလို့ရှိရင်ငါလောက်ဆိုးတဲ့လူရှိမှာမဟုတ်ဘူးဓာကြီးကိုဆွဲထုတ်လိုက်ပြန်ထည့်လိုက်ဆွဲထုတ်လိုက်ပြန်ထည့်လိုက်နဲ့ခြေတုံချတုံဖြစ်တယ်တစ်ဖက်ကိုကြည့်ရင်လဲ သင်္ခေယဆောယမင်းကိုမတက်ဖဲမလုံးကြံမဲနဲ့ပြန်သွားလို့ရှိရင်တာဝန်မကျေရကောင်းလားဆိုရင်ကျော်စွာမင်းကသူ့ကိုတတ်တတ်အောင်မယ်ပြစ်အပြစ်ပေးအောင်မယ်နောက်ဆုံးကြတော့သူ့ရဲ့ဆုံးဖြတ်ချက်ကဘာတော့ထမင်းရှင်ကိုတော့ငါမပြစ်မှားဘူးငါ့ကိုတည်တံပေးခြင်းပေးပါစေအသက်ဆုံးပြီးတော့အသင်္ခေယဆောယမင်းကိုမလုံးကြံတော့သို့တော်လည်းသူရောက်ခဲ့တယ်ဆိုတာတက်တည်တက္ကရာပြကြတယ်အသင်္ခေယဆောယမင်းကိုင်တဲ့တန်တရဓာကိုယူသွားတယ်ဟိုရောက်တဲ့အခါကျတော့ကျော်စွာမင်းကမေးတယ်ငါခိုင်းလိုက်တဲ့ကိစ္စပြီးခဲ့ပြီလားဆိုတော့သူကအကျိုးအကြောင်းပြောပြပြီးကျွန်ုပ်ကိုအပြစ်ပေးခြင်းပေးပါကျွန်ုပ်ထမင်းရှင်ဖြစ်လို့မတတ်ခဲ့ပါဘူးဟောတာသူကိုင်တဲ့ဓာပါသူစီရောက်ခဲ့တန်တရဓာဆိုပြီးတော့အတ်ကျောစွာမင်းကလည်းပဲစိတ်ကောင်းနှလုံးကောင်းရှိတယ်ပညာရှိပိသားတယ်ပေါ့။ဩထမင်းလေးတလုတ်စားရတာနဲ့ဂျေစုတိတတ်တယ်ဆိုရင်ငါလိုလာကတွေပေးယာရုတွေပေးနော်ပေးထားတဲ့ငါရဲ့ဂျေစုတော့ तू ဘယ်တော့မှမိတ်မှာမဟုတ်ဘူးဆိုပြီးတော့သူ့ကိုအပြစ်မပေးဘဲနဲ့ဆုလက်တွေချတယ်တဲ့။ဒါကတန်ဖိုးတိတတ်တဲ့ပုံကိုယ်တွေကြလို့ရှိရင်ဒီလိုရှိတယ်ဒါသူတော်ကောင်းလို့ခေါ်တာဟုတ်သူတော်ကောင်းရဲ့စိတ်တော်ဓာတ်ဟာအဲ့ဒါလိုရှိတယ်။ကောင်းပြီသူတော်ကောင်းဟာသူများရဲ့ခြေစူးကိုတိတယ်။တိုံနေလားလို့ဆိုမဟုတ်ဘူး။ကိုယ်အလှည့်ရောက်လာတဲ့အခါမှာပေးဆက်တတ်တဲ့အလေးအထားလည်းရှိတယ်တဲ့။ဒါသူတော်ကောင်းအဲ့ဒါကိုစာပေမှာကတင်ညုတာကတဝေဓိတာတဲ့။ခြေစူးတိတယ်ခြေစူးကိုထုတ်ဖော်တယ်။ထုတ်ဖော်တယ်ဆိုတာဆက်ထားပြောတယ်ထုတ်ဖို့ရဲနှုတ်ကလည်းထုတ်ဖို့ပြောတယ်စိတ်ကလည်းကျေးဇူးကိုတည်တယ်တည်တဲ့အတိုင်းလည်းပဲထုတ်ဖို့ပြောတယ်အဲ့ဒီပုံကမျိုးဟာသူတော်ကောင်းပါတဲ့ဒါကအခြေခံအားဖြင့်သူတော်ကောင်းအဲ့တော့ဘုန်းကြီးတို့တွေမှာလည်းကိုယ့်ဘုံမှာကျေးဇူးပြုခဲ့တဲ့ပုံကိုအများကြီးရှိတာပဲလူ့ဘဝရလာတဲ့အခါမှာကိုယ့်ကိုပထမဆုံးကျေးဇူးပြုတဲ့ပုံကဘယ်သူလဲလို့မေးမယ်ဆိုရင်အမေနဲ့ဖေပေါ့နော်အမေဖေကငယ်ငယ်တည်းကမရှိဘူးဆိုရင်ကိုယ့်ကိုဆောက်ရှောက်လာတဲ့ပုဂ္ဂိုလ်ပေါ့နောက်ဆုံးမှာကိုယ့်ကိုဒီမျိုးတွေဘာတွေပါဆိုလို့ရှင်နော်ဆေးရုံမှာတက်မွေးရတယ်ဆိုရင်ဆောက်ရှောက်ခဲ့တဲ့ဆရာမတွေလည်းဒါကိုယ်ကျေးဇူးရှင်တွေလို့ပဲပြောရမှာပဲသူတို့ကဂရုမစိုက်ခဲ့ဘူးဆိုရင်ကိုယ့်အသက်ကလေးဟာရှင်ဉာဏ်ရှင်ပါဟုတ်အဲ့တော့ပတ်ဝန်းကျင်ကိုယ့်ပေါ်မှာကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေအများကြီးပဲအဲ့တော့ဒါမျိုးကကျေးဇူးတည်တယ်ဆိုတဲ့နေရာမှာဒီအမတမ်းမှဒီကျေးဇူးတည်တယ်လို့ပြောပေမဲ့လို့ကျေးဇူးဆက်ဖြစ်ဖို့ဆိုတာလဲခဲနေတဲ့အရာတစ်ခုဖြစ်တယ်။ဘုန်းကြီးရဲ့ကိုယ်လူလေးတစ်ခုပြောပြမယ်ဆိုရင်အသက်6နှစ်လောက်9နှစ်အရွယ်လောက်ကဘုန်းကြီးတို့ဇာတိရွာကျောင်းကအေယာဝတီမြစ်ကဘာမှာရှိတယ်အဲ့ဒီအေယာဝတီမြစ်ကဘာမှာရှိတော့ရေချိုးတယ်ဆိုရင်မြစ်ထဲမှာပဲချိုးကြတာကုန်းပေါ်မှာရေချိုးတယ်ဆိုရဲအလေးထားမရှိဘူးရေချိုးကြတယ်ရေချိုးတယ်ဆိုတာကိုနားလဲတာရေအဲ့ဒီခေတ္တကငယ်ငယ်တုန်းကရေချိုးရတယ်ဆိုတာမြစ်မှာပဲချိုးရတယ်လို့သိတယ်ရေချိုးကန်းဆိုတာမကြဘူးနော်ကုန်းပေါ်မှာရေချိုးတယ်ဆိုတာမကြဘူးရေချိုးခြင်းအဝတ်ကလေးဟုတ်လားလဲပြီးတော့ရေထဲခုန်ချပြီးတော့ချိုးတာကြီးပဲအကုန်လုံးမြေယုံမှာနေတဲ့ပုံကိုယ်တွေကဒီလိုပဲပေါ့အေယာဝတီတိုင်းမှာတချို့နေတဲ့ပုံကိုယ်တွေလည်းဒီလိုရှိကောင်းရှိဘူးအဲ့လိုနဲ့ငငယ်ကလေးကရေကူးတတ်အောင်လဲတင်ကြရပေါ့မြစ်ထဲမှာပဲရေချိုးကြအဲ့ဒီ9နှစ်သားအရွယ်လောက်မှာကျောင်းရေစိတ်မှာစိုက်ထားတဲ့လှေလေးတစ်စင်းရှိတယ်ငငယ်ဆိုတော့အဲ့ဒီလှေလေးပေါ်မှာတက်ပြီးတော့ရေကိုဆော့တာပေါ့ရေမချိုးဘူးသူများတွေကအကြောင်းသားတွေကိုရင်တွေရေချိုးနေကြတယ်လေလေးကဥပိုင်းမှာတမန်လေးကဥပိုင်းမှာကျိုးချီထားတယ်ပဲ့ပိုင်းကကျိုးမချီဘူးကိုရင်တွေအကြောင်းသားတွေကရေချိုးတဲ့အခါလှိုင်းပုတ်ပြီးတော့ပဲ့ပိုင်းကကန်းကနေကွာသွားတယ်ဘုန်းကြီးကထိုင်နေတာပဲ့ပိုင်းမှာထိုင်နေတယ်အဲ့တော့ရေနဲ့ပိုင်းကိုအလိုလိုရောက်သွားတယ်ပေါ့အဲ့ဒီအချိန်မှာเจ้าသားတွေကရေကူးရင်ကနေပြီးတော့လှေနံရံကိုဆွဲကြတာပေါ့ဆွဲလိုက်တဲ့အခါလှေကစောင်းသွားရုတ်တရက်စောင်းသွားတဲ့အခါလှေပေါ်ထိုင်နေတဲ့အမတ်တမဲ့နဲ့ရေထဲကိုထိုးကြသွားတာထိုးကြသွားတာကိုယ့်အကူတတိယ ကနေ့ထိမှတ်မိတယ်အဲ့ဒါရေထဲကိုပလုံနဲ့ထိုးကြသွားတာလက်ထဲမှာဥပုပ်လေးနှစ်ခုကလည်းကန်ရက်ဖယ်အဲ့ထိုးကြသွားတဲ့အခါမှာအောက်ဒီမြေကြီးကိုထိဖို့ကြိုးစားတာထိလို့မရဘူးအောက်ကိုခန္ဓာကိုယ်လျှော့ချတယ်မြေကြီးကိုမထိဘူးအပေါ်ကိုဖော်ဖို့ကြိုးစားကြည့်တယ်အပေါ်လည်းဖော်လို့မရဘူးအဲ့တော့အလဲကောင်းပါပဲခန္ဓာကိုယ်ကလူကမတ်တရက်လျက်လေးခြေတော့ကမြေကြီးမထိဘူးခေါင်းကလည်းရေပြင်းပေါ်ပေါ်တက်လို့မရဘူးအဲ့ဒီလိုလေးပဲရေထဲမှာ1မိနစ်3မိနစ်လောက်တော့ကြာသွားအဲ့တော့ရေထဲကြာသွားတာလည်းမြင်ရောကိုရင်ကြီးတစ်ပါးကလာပြီးရေထဲကြာသွားတယ်ဆိုသင်္ကန်းကပြားပြားချုပ်ပြီးတော့သူကရေထဲထိုးဆင်ပြီးတော့ငုတ်တာပေါ့ပထမတစ်ချိန်တော့မတွေ့ဘူးဆိုပြီးတော့ပေါ်လာနောက်တစ်ချိန်ငုတ်တဲ့အခါကျတော့သူ့ရဲ့ခြေထောက်ကဘုန်းကြီးရဲ့ပေါင်ကိုလာပြီးတော့ကံမိသွားအဲ့ဒီကျတော့သူကတွေ့ပြီဆိုပြီးတော့ပွေပြီးတော့တင်လိုက်တယ်အဲ့ဒါနဲ့မသေးတာတကယ်တော့မြုပ်သွားတယ်လုံးဝမြုပ်သွားတယ်ရေထဲမှာချက်ချင်းကောက်ပြီးတော့ဆယ်လိုက်တဲ့အခါသို့တော့ထူးဆန်းတာကတတိလုံးဝမမေ့ဘူးခနေ့ထိအဲ့ဒါကိုမှတ်မိနေတယ်နှကောင်းနဲ့ရေဝင်တာလည်းမရှိဘူးအဲ့တော့အချိန်မကြာဘူးလို့ထင်ရမှာပေါ့တစ်စက္ကန့်နှစ်စက္ကန့်လာအဲ့ဒီအတွင်းလောက်တစ်မိနစ်နှစ်မိနစ်အတွင်းလောက်ပဲဖြစ်မှာအဲ့ဒါနဲ့အသက်မသေးပဲနဲ့ကုန်းပေါ်ပြန်ရောက်တယ်ပေါ့ငယ်ငယ်ကတော့ဒါကိုယ်ခြေဆုရှိတဲ့ပုဂ္ဂိုလ်လို့သိမသိဘူးတိရတဲ့အရွယ်ရောက်တော့အေးအဲ့ဒီငယ်ငယ်တုန်းကရေထဲကနေဆယ်ပေးတဲ့ကိုရင်ကြီးနောက်တော့သူကလူထက်သွားအိမ်တော်ရဲ့သားကြတခြားရွာပြောင်းတယ်သူ့ကိုကျေးဇူးဆက်ချင်လို့မေးလိုက်တဲ့အခါကျတော့သူကဘဝတစ်ပါးပြောင်းသွားပြီတဲ့ကိုကကျေးဇူးဆက်မလို့လုပ်တဲ့အချိန်ကျတော့ဘဝတစ်ပါးပြောင်းသွားပြီတော့ဒီလိုကျေးဇူးတရားဆိုတာလူတိုင်းလူတိုင်းမှာရှိတတ်တယ်ပေါ့အဲ့လိုရှိတဲ့အခါမှာကျေးဇူးဆိုတာဆက်နိုင်ရင်အကောင်းဆုံးပဲပေါ့ယေရှုတင်တတ်တယ်ယေရှုဆက်ရင်သူတော်ကောင်းရဲ့လက္ခဏာတဲ့ဒါသူတော်ကောင်းလို့ခေါ်နိုင်ပြီတဲ့ဟောနောက်တစ်ခုသူတော်ကောင်းလို့ခေါ်နိုင်တဲ့အကြောင်းအရာတစ်ခုဘုန်းကြီးတို့တွေမှတ်သားဖို့ရသူများအသက်မှတတ်ချင်းကရှောင်တယ်သူများဥစ္စာခိုးယူခြင်းမှမတရားယူခြင်းမှရှောင်တယ်သူတော်ဘာသားမယားပြမှားခြင်းမှရှောင်းတယ်လိန်ပြောခြင်းမှရှောင်းတယ်အယက်သေးစာရှောင်းတယ်ဆိုတဲ့ပုဂ္ဂိုလ်ဟာလည်းပဲသူတော်ကောင်းလို့သတ်မှတ်တယ်မြတ်စွာဘုရားကအဲ့ဒီတပ်ပုရိသတုတ်မှာဒါကိုဟောထားတယ်သူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်လဲတဲ့သူတော်ကောင်းဆိုတာသူများအသက်ကိုတတ်ခြင်းမှရှောင်းတယ်တဲ့သူများအသက်ကိုမတတ်ဘူးတဲ့ဒါသူတော်ကောင်းသူများဥစ္စာကိုမတရားယူခြင်းမှရှောင်းတယ်တဲ့ဒါသူတော်ကောင်းကာမိတုမိစ္ဆာစာရလို့ခေါ်တဲ့ကာမကိစ္စတွေမှာမှားမှားယွင်းယွင်းလှုပ်တာမလှုပ်ဘူးတဲ့ဒါသူတော်ကောင်းဟောနောက်တစ်ခုကလိမ့်လီပြောကြတာမျိုးမလှုပ်ဘူးတဲ့အများရန်မှန်ကန်တဲ့စကားကိုပဲပြောတယ်နှုတ်ကိုဆောင်စည်းတယ်ဒါလည်းသူတော်ကောင်းဝိရိယစေဝါတွေမသုံးဆွဲဘူးတည်တည်ရဲ့မတော့ဘူးအကျင့်ကောင်းတယ်ဒါလည်းသူတော်ကောင်းပဲတဲ့ဒါက၅ပါးသီလလုံခြုံလို့ရှိရင်လည်းသူတော်ကောင်းလို့သတ်မှတ်တယ်ပေါ့။အဲတော့ငါးပါးသီလလုံတဲ့ပုဂ္ဂိုလ်ဟာဘယ်အခါနာတက်တဲ့ဟုတ်လား၊ကုချင်းတရားကောင်းတယ်။ဆိုပါစို့ကဲငါးပါးသီလမလုံလို့လူတယောက်ကသူရဲ့ပစ္စည်းကိုလိန်သွားတယ်ဆိုပါတော့အဲ့ဒီပုဂ္ဂိုလ်တယောက်ဟာအခါနာကိုလာတက်မယ်။ဟာဘယ်တော့ကဘသူပစ္စည်းလိန်သွားတာဟာဆို။အခါနာမှာသူညံ့တာမလှဘူးလေ။တက်လည်းတက်ရဲမှာမဟုတ်ဘူးလေ။ညအဲ့လိုပေါ့။ကောင်းတဲ့အရင်ချင်းလေးတွေရှိတဲ့ပုံကိုယ်တွေကိုဒါသူတော်ကောင်းခန္ဓာမှာတင့်တယ်တဲ့ပုံကိုယ်တွေကိုသူတော်ကောင်းအဲ့ဒါလို့သူတော်ကောင်းတွေကိုတစ်ဖြည်းဖြည်းဂုံအရင်ချင်းတွေကိုတိုးမြင့်လိုက်ဂုံအရင်ချင်းတွေကိုတိုးမြင့်ပြီးတော့ပြည့်အဲ့သူတော်ကောင်းဆိုတဲ့အထက်မဲ့ရသော်ဘုရားကထပ်ပြီးတော့ခွဲလိုက်သေးတယ်ပို့ပြီးတော့သူတော်ကောင်းဖြစ်တဲ့ပုံကိုယ်ရှိသေးတယ်တာမန်အဆင့်သူတော်ကောင်းလို့ခေါ်ရတဲ့ပုံကိုယ်ရဲ့သူတော်ကောင်းတဲ့ပို့ပြီးတော့ကောင်းတဲ့သူတော်ကောင်းဆိုတာရှိသေးတယ်ဆိုပါစို့အဆင့်မြင့်သူတော်ကောင်းပေါ့အ အခြေခံသူတော်ကောင်းနဲ့အစင်မြင့်သူတော်ကောင်းအစင်မြင့်သူတော်ကောင်းကြတော့ဘာလဲလို့ဆိုရင်ကိုကိုယ်တိုင်လည်းသူများအသက်တတ်ခြင်းမှာရှောင်တယ်သူများကိုလည်းရှောင်ဖို့တိုက်တွန်းနှိုးဆော်ပေးတယ်ကိုကိုယ်တိုင်လည်းသူများဥစ္စာမတရားယူခြင်းမှာရှောင်တယ်သူများကိုလည်းပဲရှောင်ဖို့တိုက်တွန်းနှိုးဆော်ပေးတယ်ဣစ္ဆာဆရာအမှုမှာရှောင်တယ်သူတစ်ပါးကိုလည်းတိုက်တွန်းနှိုးဆော်ပြီးတော့ပေးတယ်ရှောင်အောင်လုပ်ပေးတယ်ကိုယ်ကိုယ်တိုင်လည်းလိမ်မပြောဘူးသူများကိုလည်းလိမ်မပြောဘူးတိုက်တွန်းတယ်ကိုကိုယ်တိုင်လည်းအယက်တိစာမတောက်ဘူးသူများကိုလည်းမတောက်အောင်တိုက်တွန်းတယ်ကြတော့သူတော်ကောင်းတဲ့သူတော်ကောင်းသို့မဟုတ်ပို့ပြီးတော့သူတော်ကောင်းလို့ဒီလိုပြောရနိုင်ရှင်လာတဲ့အခါအဲ့ဒါအခြေခံအားဖြင့်ဒါသူတော်ကောင်းတွေပဲနောက်တည်းတဲ့သူတော်ကောင်းတဲ့ပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုရင်ကံကံဤကျိုးကိုယုံကြည်ခြင်းယရဏသုံးပါးဤဂုံကိုယုံကြည်ခြင်းလို့ဆိုရက်ကုသိုလ်ကောင်းမှုအပေါ်မှာစိတ်ဝင်စားခြင်းစိတ်ကြည်နူးခြင်းဆိုရက်တရားတရားရှိတဲ့ပုဂ္ဂိုလ်ဟာလည်းပဲဒါသူတော်ကောင်းပဲတဲ့ဒါဖြင့်တရားတရားရှိတယ်မရှိဘူးကိုဘယ်လိုလုပ်သိရဘယ်လိုလုပ်သိနိုင်လဲမြတ်စွာဘုရားကလူတယောက်ရဲ့တဏ္ဍာမှာတရားတရားရှိတယ်မရှိဘူးဆိုတာကဲခတ်လို့ရတဲ့ဤစနစ်တစ်ခုပေးတာအဲ့ဒါပါလဲလို့ဆိုရင်ဒတနာကာမောသီလဝတံ။ဩဘယ်ဆရာတော်ကြီးဖြစ်အကျင့်သိက္ခာနဲ့ပြည့်စုံတယ်။ဘယ်တန်ဃာတော်ကြီးဖြစ်အနေထိုင်ကောင်းတယ်။ဘယ်ပုဂ္ဂိုလ်ဖြစ်သီလနဲ့ပြည့်စုံတယ်လို့ကိုချင်းတရားကောင်းမွန်တဲ့ပုဂ္ဂိုလ်တွေကိုတွေ့ခြင်းနဲ့ဆုံခြင်းနဲ့ဖူးမြော်ခြင်းနဲ့ဆိုရင်ဒါသူတော်ကောင်းရဲ့တရားတရားရှိသူရဲ့လက္ခဏာတစ်ခုပဲဒီလိုဘက်ကိုစိတ်ဝင်စားတယ်ဆိုလိုတာကကိုချင်းတရားနဲ့ပတ်သက်ပြီးစိတ်ဝင်စားတာလို့ပြောတာတတ္တာဆိုတာစိတ်ဝင်စားတာပဲကိုချင်းတရားနဲ့ပတ်သက်ပြီးတော့စိတ်ဝင်စားတယ်ဓတနာကာမောသီလဝတ္တံအဋ္ဌမံသောတုပိသတိတရားပွဲဆိုလို့ရှိရင်သွားကျင်တယ်ဘယ်ဆရာတော်ဟောတဲ့တရားပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ဟောတဲ့တရားပဲဖြစ်ဖြစ်တရားနာဖို့စိတ်ဝင်စားတယ်တချို့ကြတော့တရားနာဖို့စိတ်မဝင်စားဘူးလေအဲ့တော့တရားနာဖို့စိတ်ဝင်စားတာကိုကဒါတရားတရားရှိလို့စိတ်ဝင်စားတာတဲ့တရားတရားမရှိရင်စိတ်မဝင်စားကိုယ်တဏ္ဍာမတရားတရားမရှိတဲ့အချိန်မှာဆိုရင်အကြောင်းအမျိုးမျိုးပြတယ်လေမအားလို့တော့ဘာလို့ဆရာရှိလို့ညာလို့ဆရာရှိလို့အဲ့တော့တန်ဖိုးထားရခြင်းတိတ်ကွာသွားတယ်ပေါ့စဉ်းစားရမှာကအလုတ်ကိစ္စကိုတန်ဖိုးထားရမှာလားတရားကိုတန်ဖိုးထားရမှာလားလို့အေးအလုတ်ရှိလို့တရားပွဲမသွားဘူးဆိုလို့ရှိရင်အလုတ်ကိုတန်ဖိုးထားရရောက်တယ်တရားကိုတန်ဖိုးထားရမရောက်တော့ဘူးအဲ့ဒါစိတ်ဝင်စားမှုခြင်းကမတူဘူးလေစိတ်ဝင်စားမှုခြင်းမတူဘူးအဲ့တော့တကယ်ကိုတရားပေါ်မှာစိတ်ဝင်စားနေတဲ့တရားစွမ်းအားရှိတဲ့ပုဂ္ဂိုလ်တွေကြတော့အေးအလုတ်ကိစ္စဆိုတာဘယ်တော့လုံလို့เนาะစဉ်းစားဖို့ရင်းကိုမတူဘူးတစ်သလုံးလုံးနေရမှာပဲတရားဆိုတာတစ်ခါတလေမှနာရတာသွားနာမယ်ဆိုပြီးတော့ဟောအဲ့ဒါကိုပြောတာတတ္ထမံသောတုမိစ္ဆတိသူတော်ကောင်းတရားကိုနာကျင်တယ်တရားနာကျင်တယ်တရားစွမ်းအားရှိတယ်နောက်တစ်ခုကြတော့ပါတော့ဝိနည်းမစ္ဆေရမလံလောကမှာလူတွေကကိုယ့်အတွက်ပဲစဉ်းစားတယ်ဘယ်သူပဲဖြစ်ဖြစ်ကိုယ့်အတွက်ကိုစဉ်းစားတယ်အများအတွက်စဉ်းစားတဲ့ပုဂ္ဂိုလ်ကနည်းတယ်ကိုယ့်အတွက်ဖူလုံပြီဆိုမှအများအတွက်စဉ်းစားကောင်းစဉ်းစားလိုက်တခုဖြစ်ကိုကိုကိုအတွက်ကိုအရင်စဉ်းစားတာဒါလူရဲ့သဘာဝလို့ဖြစ်နေတယ် selfish ခေါ်တာပေါ့နော်ကိုချိုးအတွက်ပဲအများအားကြည့်လွန်ကဲလာလို့ရှိရင်ဒါအယုဆိုးကြည့်တန်တာဖြစ်လာအဲ့ဒါလို့မဟုတ်ဘူးမြတ်တဲ့ပုဂ္ဂိုလ်ဟာဒါလူတော်လူကောင်းလို့ပြောလို့ရတယ်ဟောသရဆွမ်းအားထက်လာတဲ့ပုဂ္ဂိုလ်ကြတော့သူကကိုအတွက်တဲ့အများအတွက်ကိုစဉ်းစားလာတယ်ကိုရတဲ့အခွင့်အရေးမျိုးတွေသူများကိုလည်းရစေချင်လာတယ်ကိုတယောက်တည်းရတာမျိုးမလိုချင်ဘူးเนาะကိုတယောက်တည်းသုံးစားချင်တာမျိုးမလိုချင်ဘူးအများအတွက်လှုပ်ချင်လာတဲ့စိတ်တွေစိတ်ဝင်စားမှုတွေဖြစ်လာတယ်အဲ့ဒါဟာမစ္စရိယအညစ်အကြေးကိုဖယ်ရှားပေးခြင်းပဲဖြစ်ပါတယ်ဆွန့်လွတ်ချင်တယ်เนาะဆွန့်လွတ်နိုင်မှုဆိုတာမစ္စရိယကိုဖယ်ရှားနိုင်မှာဆွန့်လွတ်မှုမစ္စရိယဆိုတဲ့အဓိပ္ပာယ်ကမာဣထံဣစ္ဆရိယံအညေတံဟောတုအခုလိုအခြေတည်ဒုတရအံဩဘယ်ကောင်းတဲ့အခွင့်အရေးတရားဟာတခြားလူတွေမှာမဖြစ်ပါစေနဲ့ငါတယောက်တည်းမှာဖြစ်ပါစေဆိုကိုတယောက်တည်း တခုခုလိုချင်လာတယ်ဆိုရင်ဒါမစ္စရိယလို့ခေါ်တယ်နော်တချို့ကတော့နှစ်မျောတယ်ဆိုတာကိုမစ္စရိယလို့ပြောနေတယ်မစ္စရိယရဲ့အဓိပ္ပာယ်ကအမတ္တမချေဝန်းနေပေါ့အဲ့တော့မစ္စရိယဆိုတာငါသာကြီးပွားခြင်းနဲ့သူများကိုမကြီးပွားစေခြင်းငါသာချမ်းသာခြင်းနဲ့သူများကိုမချမ်းသာစေခြင်းဒါမစ္စရိယပဲပေါ့နော်အဲ့တော့ငါသာမဟုတ်ဘူးငါကြီးပွားတယ်လို့သူတို့လည်းကြီးပွားစေခြင်းနဲ့ဆိုရင်ဒါမစ္စရိယမရှိဘူးလို့ပြောအောင်အဲ့ဒါလို့ပင်ပြင်လက္ခဏာ3ရက်နဲ့တတ်မှတ်ပြီးတော့သရတရားရှိသူလို့သိနိုင်ပါတယ်တဲ့မြတ်စွာဘုရားကတဝေတ္တောတိဟုသတိဆိုပြီးတော့ဒါလည်းဟောထားတာရှိတယ်အဲ့ကောင်းပြီအဲ့ဒီသရတရားဆိုတဲ့စွမ်းအားတစ်ခုရှိတဲ့ပုဂ္ဂိုလ်ဟာလည်းပဲဒါသူတော်ကောင်းပဲအရေးချင်းရှိတဲ့သူတော်ကောင်းတစ်ခုပဲဟုတ်နောက်တစ်ခုကဘာလဲလို့ဆိုလို့ရှိရင်ဝီရိယကျွပန်းအထုံးမှုရှိတယ်ဝီရိယဆိုတာဘာကိုပြောတာတော့ဆိုရင်မကောင်းတဲ့စိတ်တွေတွန်းလှန်ဖယ်ရှားဖို့စိတ်ကောင်းနှလုံးကောင်းမွေးဖို့ကြိုးစားအထောက်တာလောကမှာလူတော်လူကောင်းဆိုတာသူ့အလိုလျောက်ဖြစ်လာတာမဟုတ်ဘူးကိုယ့်ကိုယ်ကိုတွန်းလှန်ဖယ်ရှားပြီးတော့မကောင်းတာတွေတွန်းလှန်ဖယ်ရှားပြီးကောင်းတာတွေလက်ခံကျင့်သုံးခြင်းဖြစ်လာသူတော်ကောင်းဖြစ်လာတာအဲ့တော့ကြိုးစားအထောက်မှုဆိုတာပါလေမကောင်းတဲ့စိတ်ဓာတ်တွေကိုယ်တဏ္ဍာမှာမရှိအောင်တွန်းထုတ်ဖယ်ရှားတယ်ကောင်းတဲ့စိတ်ဓာတ်တွေကိုမွေးမြူတယ်အဲ့ဒီလိုကြိုးစားမှုဟာမှန်ကန်တဲ့ကြိုးစားမှုလို့ဒီလိုခေါ်တယ်စာပေကျမ်းကမှာအမြဲတမ်းအဲ့ဒါကိုမြတ်စွာဘုရားကရှင်းပြီးတော့ဟောလိုက်ရှိတယ်ပေါ့ကုသလနာဓမ္မနာအကုသလနာဓမ္မနာဘာဟာနာယအကုသိုလ်တရားတွေဖယ်ရှားဖို့ကုသလနာဓမ္မနာဥပတံပရာယကုသိုလ်တရားတွေပြည့်စုံမှုအမြဲမပြတ်ကြိုးစားအထောက်နေတာအဲ့ဒါဟာဝီရိယပဲလို့သူတို့ပြောတယ်အဲ့ဒီဝီရိယဆိုတဲ့အရေးချင်းရှိတဲ့ပုဂ္ဂိုလ်ဟာလေသူတော်ကောင်းပဲပေါ့နောက်တစ်ခုကဘာတော့ဆိုလို့ရှိရင်တတိတဲ့အရာရာမှာတတိထားတတ်တဲ့ပုဂ္ဂိုလ်တတိဆိုတဲ့နေရာမှာဒီနေရာမှာလည်းပဲအစင့်မြင့်တတိနဲ့တမန်အဆင့်တတိနှစ်မျိုးခွဲခြားပြီးတော့မှတ်အောင်တမန်တတိလို့ပြောရမှာကောင်းတဲ့အလုပ်တွေလုပ်ဖို့အမြဲတမ်းအမှတ်ရတာမှတ်ရနေရမယ်အဲ့ဒါလို့အမှတ်ရနေတဲ့တတိဟာဒါအပမာရတတိလို့ခေါ်တယ်ဒီတဲ့အဆင့်မြင့်လာပြီဆိုလို့ရှိရင်မဟာသတိပဋ္ဌာန်တုံးမှာလာတဲ့အတိုင်းကာယဝေဒနာစိတ်ဓာတ်ဓမ္မလို့ဆိုရဲဒီအာယုန်တွေပေါ်မှာတတိကတ်နေအောင်ကြိုးစားရမယ်အော်ဒီအရင်ချင်းတွေဟာသူတော်ကောင်းရဲ့အရင်ချင်းတွေပါတဲ့နောက်တစ်ခုကဘာလို့ဆိုရင်တမာတိတမာတိဆိုတာစိတ်တည်လေလွင့်မနေဘဲနဲ့စိတ်ကလေးဟာအာယုန်တစ်ခုပေါ်မှာစူးဆိုင်လိုက်တိုင်းငြိမ်သွားအောင်စုစည်းနိုင်တခါတခါလူတွေကပြောကြတယ်လေစိတ်တည်လွင့်နေတယ်စုစည်းလို့မရဘူးနဲ့ပြောတမာတိရှိပြီဆိုရင်စိတ်ဟာဘယ်ဘက်ကိုအာယုန်ဆိုင်လိုက်ဆိုင်လိုက်အလုံးဟာစုစည်းပြီးသားဖြစ်သွားတယ်စုစည်းပြီးလို့ရှင်စိတ်ရဲ့စွမ်းအားတွေဟာတက်လာတယ်။အဲ့ဒါလို့စိတ်ကိုစုစည်းနိုင်တဲ့ပုဂ္ဂိုလ်ဥပမာမဲ့အာနာပါနထွက်လေဝင်လေလေးရှုပြီးတော့လဲစိတ်ကိုစုစည်းလို့ရတယ်ပေါ့။တခြားအာယုန်လေးတစ်ခုပေါ်မှာကောင်းတဲ့အာယုန်လေးပေါ်မှာလဲစိတ်ကိုစုစည်းလို့ရတယ်။အဲ့ဒါလို့စုစည်းလို့ရလာတာတမာတိလို့ခေါ်တယ်ပေါ့။အဲ့ဒါလို့စုစည်းနိုင်တာဟာလည်းပဲဓာတုတော်ကောင်းပဲ။တိယုံမှဆိုတာကြတော့မစုစည်းနိုင်ဘူးသူကအမြဲတမ်းဒီစိတ်ဟာလွင့်ပြန်နေတယ်မကောင်းတာတွေလှုပ်ဖို့အများတန်းတွေးပြီးတော့စိတ်တွေကလွင့်ပြန်နေတယ်ကောင်းတဲ့ဘက်မှာစိတ်ကိုစူးစီးလို့မရဘူးတဲ့နောက်တစ်ခုကပညာပညာဆိုတာအခြေခံအပြည့်ပြောမယ်ဆိုရင်လှုပ်တဲ့နာနဲ့မလှုပ်တဲ့နာခွဲခြားသိတဲ့ပညာမျိုးကိုပညာလို့ပြောတယ်ဒီတဲ့အစင်းမြင့်သွားလို့ရှင်ပါလဲတတ္တဝါဆိုတာမရှိဘူးယုံနဲ့နာနှမျိုးသာရှိတယ်ဒီယုံနဲ့နာဟာလဲသူ့အကြောင်းကြောင့်သူဖြစ်တာလို့ဒီလိုသိလာတယ်တိလာရုံနဲ့မကဘူးဒီအကြောင်းကြောင့်ဖြစ်ပေါ်လာတဲ့ယုံနဲ့တရားတွေဟာဘယ်ယာမမြင်နေတာမရှိဘူးအစင်သာဝရပြောင်းလဲနေကြတယ်ဆိုတာတွေကိုမြင်လာတယ်မြင်လာလို့ဒီသင်္ခါရတရားတွေရဲ့လွတ်ရာချုပ်ငြိမ်းရာအငြိမ့်ဓာတ်ကိုလည်းပဲတိလာတယ်အဲ့ဒါကြတော့အစင်မြင့်ပညာလို့ခေါ်တယ်အဲ့ဒါလို့အခြေခံကစပြီးတော့အစင်မြင့်ပညာထိအောင်ရလာတဲ့ပုဂ္ဂိုလ်ဒီချင်းနေနဲ့ပြည့်စုံလို့ရှိရင်လေသူတော်ကောင်းလို့မြတ်စွာဘုရားသတ်မှတ်တယ်ပေါ့အဲ့တော့သူတော်ကောင်းဆိုတာကိုသိလိုက်ရလို့ရှင်သူတော်ကောင်းတရားဆိုတာဘာတွေလဲလို့မေးမယ်ဆိုလို့ရှင် အခြေခံအပြင်ပြောမယ်သူတော်ကောင်းတရားဆိုတာပါလေကျေးဇူးတည်တတ်ခြင်းဟာသူတော်ကောင်းတရားပဲပေါ့နော်ဒီအရေးချင်းတွေကိုပဲတရားလို့ပြောတာနော်သူတော်ကောင်းတရားဆိုတာကျေးဇူးတည်ခြင်းကျေးဇူးဆက်ခြင်းဟာလေသူတော်ကောင်းတရားပဲဟောနောက်တစ်ခုပါဏာတိပါဒမရှောင်ကျင်ခြင်းအရိဏဒါနကာမိတုမိစ္ဆာသာရမုဒဝါဒနော်နောက်ပြီးတော့သူရမေရယကရှောင်ကျင်ခြင်းဆိုတယ်ဒီ၅ပါးသီလပါလေသူတော်ကောင်းတရားပဲတချို့က၅ပါးသီလလေးကိုအပြစ်ပြောကြတယ်၅ပါးသီလအမတန်မှတန်ဖိုးရှိတယ်လို့မြတ်စွာဘုရားဟောထားတာနော်အခြေခံသီလကိုပဲပြည့်စုံအောင်ကြိုးစားအထောက်ကြာသူတော်ကောင်းတရားဆိုတာအဲ့ဒါပဲပေါ့အခြေခံအားဖြင့်အဆင့်လိုက်အဆင့်လိုက်သူတော်ကောင်းတရားဟုတ်ဒီတဲ့အစ်မြင်လာတဲ့သူတော်ကောင်းတရားကြတော့တတ္တာတို့ဝီရိယတို့တတိတို့တမာတိတို့ပညာတို့ဒါသူတော်ကောင်းတရားတွေပဲနောက်အစ်င့်ဒီတဲ့မြင်လိုက်လို့ရှင်ဘာဖြစ်မလဲမဂ္ဂင်၈ပါးသူတော်ကောင်းတရားပဲပေါ့အဲ့တော့မဂ္ဂင်၈ပါးဆိုတာဘာကိုပြောတာတုံးလို့မေးလိုက်မယ်ဆိုလို့ရှင်တမာဒိဋ္ဌိတဲ့မှန်မှန်ကန်ကန်မြင်တာမှန်မှန်ကန်ကန်မြင်တယ်ဆိုတာဘာကိုပြောတာလဲလို့မေးလုတ်တဲ့တလားမလုတ်တဲ့မူလားမြင်တာမှန်မှန်ကန်ကန်မြင်တာပဲပေါ့ဒါကကုသိုလ်ဒါကအကုသိုလ်လို့မြင်တာဒါကအပြစ်ရှိတယ်ဒါကအပြစ်မရှိဘူးလို့မြင်တာတမ္မာဒိဋ္ဌိအဲ့ဒီလိုမှန်မှန်ကန်ကန်မြင်မှုကိုယ်တဏ္ဍာမှာရှိအောင်ဘာလို့လဲဆိုရင်တမ္မာသင်္ကပ္ပမှန်မှန်ကန်ကန်တွေးထက်ဖို့လိုတယ်တဲ့အဲ့ဒီမှန်မှန်ကန်ကန်တွေးတော်နိုင်ခြင်းဟာလည်းပဲသူတော်ကောင်းတရားတစ်ခုပဲကောင်းပြီအမှန်မြင်ပြီးအမှန်တွေးတယ်ဘာတွေအခြေခံရမလဲလို့ဆိုရင်အမှန်တွေးတတ်ပြီးအမှန်မြင်လာပြီးဆိုရင်အမှန်ကဘာတွေလုပ်ရမလဲဆိုရင်တမ္မာဝါစာမှန်တဲ့စကားကိုသာပြောရမယ်စကားနဲ့ပတ်သက်ပြီးအပြောဆိုနဲ့ပတ်သက်ပြီးစီကံထိန်ချုပ်လိုက်တယ်ပေါ့သဘောမှာစီကံရှိတယ်ပေါ့ဘုန်းကြီးတို့တွေကအပြောနဲ့ပတ်သက်ပြီးတော့စီကံမရှိဘူးလေပြောကြတယ်လို့ပြောကြတာကိုလိန်ရင်လည်းလိန်လိုက်ပဲဟုတ်လားဂုံးတိုက်ခြင်းလည်းတိုက်လိုက်ပဲဆဲခြင်းလည်းဆဲလိုက်ပဲမဟုတ်တန်တရားတွေရှောက်ပြောခြင်းလဲပြောလိုက်ပဲနှုတ်နဲ့ပတ်သက်ပြီးစီကံမရှိဘူးပေါ့ပါဇက်ဆိုတာပြောကြသေးတယ်လေထမင်းစားဖို့နဲ့စကားပြောဖို့ဟုတ်တယ်ပါဇက်ဆိုတာထမင်းစားဖို့နဲ့စကားပြောဖို့ထားတာပေါ့သို့သောပြောခြင်းတွေရှောက်ပြောနေပြီဆိုရင်တမ္မာဝါစာမဖြစ်ဘူးပေါ့ပြောတဲ့စကားတိုင်းဟာတမ္မာဝါစာတမ္မာဝါစာဖြစ်အောင်ပြောရမယ်လို့တမ္မာဝါစာဖြစ်အောင်ဘယ်လိုပြောရမလဲပဏ္ဏာကိုသာပြောရမယ်သူများတွေတဦးနဲ့တဦးမတက်အောင်မပြောရဘူးတက်အောင်ပဲပြောရမယ်ဆဲရည်တိုင်းထွာတဲ့စကားမျိုးမပြောရဘူးယဉ်ကျေးတိမ်မွေးတဲ့စကားဟုတ်တယ်ပြောရမယ်အကျိုးမရှိတဲ့စကားတွေကိုမပြောရဘူးကောင်းကျိုးချမ်းသာဖြစ်ပွားစေတဲ့စကားဟုတ်ရဟုတ်တယ်ပြောရမယ်ဟောရမတမဝါစာဖြစ်မယ်တမကမ္မတာဆိုတာလူတွေနေစင်နေအမြအလုံးလုံးနေတာကိုယ်အလုံးလုံးနေတာသူများအသက်ကိုထိခိုက်တဲ့အလုံးမျိုးမဖြစ်အောင်သူများဥစ္စာကိုဖျက်ဆီးတဲ့အလုံးမျိုးမဖြစ်ရဘူးသူတစ်ပါးတာမယကာမကိစ္စမှာပြမားတဲ့အလုံးမျိုးမဖြစ်ရဘူးတဲ့ဟောတာအလုံးနဲ့ပတ်သက်လာလို့ရှင်အဲ့ဒါတွေကရှောင်လိုက်ရင်တမကမ္မတဖြစ်တယ်ပေါ့နောက်တစ်ခါတမအာဇီဝဆိုတာခုနကပြောခဲ့တဲ့နှုတ်နဲ့ပတ်သက်တဲ့အဲ့ဒါလိန်ပြောခြင်းဂုံးတိုက်ခြင်းဆဲရည်တိုင်းထွာခြင်းအကျိုးမဲ့ပြောခြင်းအဲ့ဒါတွေကိုအသုံးပြုပြီးတော့အသက်မွေးဝမ်းကြောင်းမလုပ်ဘူးဥပမာပဲစီးပွားရေးလုပ်ကြတယ်အယောင်းဝယ်လုပ်ကြတယ်လိန်ပြီးရောင်းရင်ဒါမုဒ္ဒဝါဒကိုအသုံးပြုတယ်လို့ခေါ်တာပေါ့လိန်ပြီးတော့ရောင်းတယ်ဆိုမုဒ္ဒဝါဒအသုံးဈေးမဝယ်ဈေးမဒီကိုယ့်ရဲ့ဖောက်တဲ့တွေကိုဆဲလွတ်တယ်ဆိုရင်ဒါကျန်းတဲ့နဲ့စကားပြောတာပဲပေါ့နော်ဆဲမလို့တော့မှရိုင်းရိုင်းပြပြပြောတယ်ဆိုရင်ဒါဘုဒ္ဒဝါစာပေါ့ဈေးတယ်နဲ့ဈေးဝယ်မတက်အောင်တိုက်လို့ရှင်ဒါပိတုနာဝါစာပေါ့အေးအကျိုးမရှိတာတွေကိုပြောပြီးတော့ဘာမှမဟုတ်တန်တရားတွေရှောက်ပြီးပြောလို့ရှင်ဒါကတန်ဖတ်ပလာပါအဲ့ဒါတွေနဲ့အသက်မွေးဝမ်းကြောင်းမလုပ်ဘူးအသက်မွေးဝမ်းကြောင်းနဲ့လုံးလို့ရှင်မှန်တာကိုပြောတယ်သူများတွေမတက်အောင်မလုပ်ဘူးနော်ဆေးရည်တိုင်းထွာတာမလုပ်ဘူးယဉ်ကျေးတဲ့တကားပြောတယ်အကျိုးရှိတာကိုပြောတယ်အဲ့ဒါနဲ့အသက်မွေးလို့ရှင်တမ္မာအာစီဝါဖြစ်တယ်တခါသူများအသက်ကိုတတ်ပြီးတော့အသက်မွေးတာမလုပ်ဘူးသူများဥစ္စာကိုမတရားယူပြီးတော့အသက်မွေးတာမလုပ်ဘူးသူတော်ဘာသာမယားဖြတ်စည်းပြီးတော့အသက်မွေးတာမျိုးမလုပ်ဘူးဟောပေါင်းလိုက်တော့ဒုစရိုက်9ပါးခေါ်တာပေါ့ကာယဒုစရိုက်3ပါးဝစီဒုစရိုက်4ပါးဒီ9မျိုးနဲ့အသက်မမွေးဘူး ရှောင်နေဆိုရင်တာမာအာဇီဝလို့ခေါ်တယ်။မှန်ကန်တဲ့အတ္တမွေးမှုအဲ့ဒါကိုချင်းတရားပိုင်းကဓာရီနဲ့ပြည့်စုံလာပြီဆိုရင်အမတန်မှဓာသူတော်ကောင်းတရားပဲပေါ့အဲ့ဒီသူတော်ကောင်းတရားဖြစ်ဖို့ရာအတွက်ဘာတွေလိုအပ်လဲဆိုရင်တမဝါယာမရတဲ့ကြိုးစားအထောက်မှုလိုအပ်တယ်ဓာရီကလွယ်လွယ်ကူကူနဲ့တော့ဖြစ်လာမှာမဟုတ်ဘူးကြိုးစားပြီးလုပ်ရမယ်ကြိုးစားပြီးမှန်တဲ့စကားပြောရမယ်မှန်တဲ့အလုပ်လုပ်ရမယ်မှန်တဲ့အသက်မွေးမှုလမ်းကြောင်းပေါ်ရောက်အောင်လုပ်ရမယ်ကြိုးစားရမယ်တမဝါယာမကျိုးစားပြီဆိုလို့ရှိရင်တတိရှိရမယ်တမာတတိစိတ်တည်ငြိမ်အောင်ထားရမယ်တမာသမာဓိထားအခြေခံအဖြစ်မဂ္ဂင်၈ပါးလို့ခေါ်တယ်အဲ့ဒီအခြေခံမဂ္ဂင်၈ပါးကနေပြီးတော့နောက်ဆုံးမှာအဆင့်မြင့်တဲ့မဂ္ဂင်၈ပါးရောက်လာလို့ရှိရင်ဒါဝိပဿနာလာကြောင်းပေါ်တက်လာတာပေါ့ခုနလိုတတ္တဝါဆိုတာမရှိဘူးယုံနဲ့နာနှမျိုးသာရှိတယ်လို့မြင်လာရင်တမာဒိဋ္ဌိဟောအဆင့်စစ်အဲ့ဒါလို့သွားမယ်အဲ့ဒါလို့မဂ္ဂင်၈ပါးလဲအခြေခံကနေပြီးတော့စပြီးပြည့်စုံလာတယ်အစင်းမြင့်မဂ္ဂင်နေလဲတဆင်းစင်တိုးတက်ပြီးတော့ပြည့်စုံလာတယ်ဆိုရင်ဒီတရားတွေဟာဒါသူတော်ကောင်းတရားလို့ခေါ်တာပဲအဲ့ဒီသူတော်ကောင်းတရားတွေ ਨੇ ပြည့်စုံလာတဲ့ပုဂ္ဂိုလ်ကိုတပ္ပုရိတာလို့လဲခေါ်တယ်တန္တလို့လဲခေါ်တယ်တပ္ပိလို့လဲခေါ်တယ်အဲ့ဒါသူတော်ကောင်းဆိုတာအဲ့ဒီလိုပုဂ္ဂိုလ်မျိုးလို့ဒီလိုပြောတာအဲ့ဒီသူတော်ကောင်းနေ ਨੇပေါင်းရသိရလို့ရှင်ဘလောက်ထီအောင်တန်ဖိုးရှိတယ်လဲဆိုတာမြတ်စွာဘုရားကတပ္ပိတုတ်တံမှာဟောထားတာလေးတွေရှိတယ်ပေါ့အဲ့ဒီတပ္ပိတုတ်တံလေးကိုမှတ်သားကြဖို့လိုအပ်တယ်ဒီတပ္ပိတုတ်တံလေးကဘယ်မှာပါတော့ဆိုလို့ရှင်တန်ယုတ်တဏိကေမှာပါတယ်တန်ယုတ်တဏိကေပါမှာဟုတ်တယ်အခုသူတော်ကောင်းနဲ့သူတော်ကောင်းတရားကိုအချင်းချင်းအားဖြင့်အခြေခံအားဖြင့်သိကြရပြီအဲ့ဒါလို့သိပြီတဲ့နောက်မှာသူတော်ကောင်းတရားကိုသိရခြင်းရဲ့အကျိုးကျေးဇူးသူတော်ကောင်းနဲ့ပေါင်းရခြင်းရဲ့အကျိုးကျေးဇူးကဘာတွေလဲဆိုတာကိုတပ္ပိတုတ်တံမှာမြတ်စွာဘုရားဟောထားတယ်။နော်။အဲ့ဒီဟောဖို့ဟောနည်းလေးကမြတ်စွာဘုရားကရေဟောတာမဟုတ်ဘူး။မြတ်စွာဘုရားကအဝဋ္ဌိပြည်ဇေရဝံအကြောင်းမှာသတင်းသုံးပြီးတော့နေတယ်။အဲ့သတင်းသုံးနေတဲ့အခါမှာမြတ်စွာဘုရားကိုဒီနတ်တွေကလာလာပြီးတော့ဖူးကြတယ်ဖူးတဲ့အခါမှာနတ်တွေကနေအခါမှာမလာဘူး။ဘာဖြစ်လို့မလာတော့ဆိုလူတွေကလှုပ်ရှားသွားလာပြီးတော့နေကြတယ်ဆိတ်ငြိမ်နေရမရဘူးတခုကလူတွေသွားလာလှုပ်ရှားနေကြတယ်တိတ်ဆိတ်မှုမရဘူးအဲ့ဒါတွေမကဘူးနတ်တွေကဟိုးယူစနာပွာဝေးတဲ့ခရီးဝေးလောက်ကလူတွေရဲ့အနံ့နေရတော့သူ့ရဲ့အနံ့ကိုမခံနိုင်ဘူးတဲ့တော်အနံ့ကရိုင်းနေတယ်ပေါ့နော်ကိုယ်နဲ့မတူတဲ့အနံ့ဆိုလို့ရှိရင်ဆိုအနံ့ကလည်းပဲစိုးတယ်လေနော်ဒိန်ချင်းသီးတို့ဒူးရင်သီးတို့မကြိုက်တဲ့လူဆိုရင်ဒူးရင်သီးဈေးသွားရင်နှာခေါင်းပိတ်သွားမှာပဲနော်ငပိဈေးသွားလို့ရှိရင်လည်းနှာခေါင်းပိတ်သွားမှာအနံ့မခံနိုင်လို့ရှိရင်အဲ့ဒါလိုပဲနတ်တွေကလူပြေလာလို့ရှိရင်လူရဲ့အနံ့နေမခံနိုင်ဘူးမခံနိုင်လူတွေကလှုပ်ရှားသွားလာနေတဲ့အချိန်မှာဆိုအနံ့ပိုစိုးတယ်လူနံ့ရအဲ့ဒါကြောင့်မလို့လူတွေအိပ်ပြီးတော့ငိမ့်နေပြီဆိုရင်အနံ့ကလည်းနည်းနည်းရော့ကျသွားတယ်ပေါ့လေထဲမှာတိတ်လွင့်ပြန်တာမရှိဘူးအဲ့ဒီအချိန်မှာတိတ်တဆိတ်လာကြတာဘယ်အချိန်လာတော့ဆိုရင်ညတန်းကောင်ချိန်မှာလာတယ်လူတွေအိပ်ပြီလေနော်လူတွေကလည်းအိပ်တာအမျိုးမျိုးရှိတယ်မဟုတ်လားဘယ်သူငယ်တိတ်ဆိတ်နော်တက်ကြီးကောင်းချတယ်လို့ရှိတယ်အဲ့တော့သကောင်ကြက်တွန်တဲ့အချိန်လောက်ဆိုရင်လူကြီးတွေကအိပ်ကုန်ကြအဲ့လိုလူတွေအိမ်မောကြနေတဲ့အချိန်မှာနတ်တရားလာတယ်။ဒါကြောင့်မို့မင်္ဂလာတုတ်ထဲမှာလေအဘိကန္တာယရတ္တိယ။ပထမယံလွန်မြောက်ပြီးတော့တန်းကောင်ယံရောက်တဲ့အချိန်ကြတော့မှနတ်တွေကလာကြတယ်။လာတဲ့အခါမှာဆိုတော့ဖြည်းဖြည်းလေးဒီလိုလာနေတာမဟုတ်ဘူး။မြတ်စွာဘုရားရှေ့ကိုလာတဲ့အခါမှာဘုရားရှေ့မှာဘွားကနေပေါ်လာတယ်။ဘွားကနေပေါ်လာတယ်မထိုင်ဘူးဖုရားရှိမှာမတရရဲ့လေလဲဥချီတယ်ဃာရဝပြုတ်တယ်။ဘာဖြစ်လို့မထိုင်တာတော့ဆိုတာကိုအကြောင်းရှာထားတဲ့အခါမှာနမတိကမြန်မြန်ပြန့်ညင်းနေတဲ့သူကလူပြေမှာလာတယ်ဆိုရင်ပြောရမစင်တော့နှာခေါင်းပိတ်လာရတာဖြစ်ချင်းဖြစ်မှာပေါ့နော်။အနံ့ကြောက်လို့မြန်မြန်ပြန့်ညင်းနေတဲ့လူချင်းတို့နှုတ်လာတာလူပြေလူချင်းကလာတာတရားလူချင်းတို့လာကြတာသူတို့အဲ့တော့မြန်မြန်ပြန့်ညင်းနေတဲ့ဒါကြောင့်မို့မတရရတယ်နောက်တစ်ခုကနတ်ဆိုတာ စိတ်ထဲမှာထိုင်နေတယ်ဆိုရင်ကံကအကျိုးပေးတော့ထိုင်စရာကြီးကချက်ချင်းရောက်လာစားခြင်းနဲ့ဆိုရင်စားစရာကလက်ထဲရောက်လာသူတို့မှာချက်စရာပြုတ်စရာဘာမှမလို့စိတ်ကလေးကူးယုံပဲဟုတ်ကဲ့လားစိတ်ကူးယုံနဲ့ရတဲ့ချမ်းသာမျိုးဒါအတော်ကောင်းတာဈေးလည်းရောင်းစရာမလိုဘူးเนาะဝေလည်းတွက်နေစရာမလိုဘူးဘာလို့ခြင်းနဲ့ဆိုချက်ချင်းရောက်လာဈေးဝယ်စရာလည်းမလိုနတ်တွေမှာအမြဲတမ်းချမ်းသာဒါကြောင့်မလို့နတ်တွေကိုကမ္မဖလူပစီဝီလို့ခေါ်တယ်ကံရဲ့အကျိုးသက်သက်ကိုမှီပြီးတော့အသက်မွေးရတယ်ဘာနဲ့ဥမာတူတုံးဆိုလို့ရှိရင်လူတွေဟာအလောက်ไก่နေတဲ့ပင်မန်းလို့เนาะပင်လေကန်းကြီးသွားပြီးတော့အပန်းဖြေတယ်လို့ပဲပေါ့ဘာမှမလုပ်အောင်အချက်ဟိုတယ်မှာသွားနားတယ်လို့ပဲဘာမှမလုပ်အောင်စားချိန်တန်စားရုံပဲကိုလည်းချက်ရမှာပိုက်ဆံလေးပေးထားလိုက်ပြီးကံနေလှုပ်ထားတဲ့ဆက်အဲ့လိုပိုက်ဆံပေးထားတယ်လို့ပဲနော်ကိုလှုပ်ထားတဲ့ကံတွေကပိုက်ဆံပေးထားတယ်လို့ပဲဟိုတယ်ကောင်းကောင်းမှနေရတယ်လို့သူတို့မှစိတ်ထဲရှိတာတွေအကုန်ရပို့ပြီးတော့ပြည့်စုံတယ်အဲ့တော့ထိုင်နေနေဆိုရင်ထိုင်ကုန်ကြီးကဖြစ်လာမှာဆိုတော့ရသော်ဘုရားကိုခါရဝပြုရမရောက်ဘူးဒါကြောင့်မို့ဘုရားရှိမှမထိုင်နာလို့ဒီလိုရှင်းပြထားတယ်ပေါ့ကဲဘယ်လိုကြောင့်မယ်မထိုင်ထိုင်နတ်တွေကတော့ဘုရားရှိလာတဲ့အခါမှာညတကောင်ကျော်မှလာလေးရှိကြတယ်ဓမ္မနဲ့အဲ့ဒါလို့ညတကောင်ကျော်လာပြီးတဲ့အခါမှာသူတို့လာတဲ့အခါမှာရွေးချက်ကလေးတွေပါတယ်တချို့ကလည်းမိကုံပု္ပ္ပာလေးတွေယူလာတယ်အမေးတယ်ဖះဖះဖြေလိုက်ရင်သဘောကျပြီပြန်သွားကြပြန်နေဆိုတဲ့နေရာလဲဒီနေရာမှာဝုတ်ခနဲ့ပျောက်သွားတာပဲရှိတယ်စိတ်နဲ့သွားတာသိမြန်နေသူတို့ကရသော်ဖះဥပမာပေးထားတာရှိတယ်ကွေးထားတဲ့လက်ကိုဆန်းလိုက်တယ်လို့ပဲတဲ့ဆန်းထားတဲ့လက်ကိုကွေးလိုက်တယ်လို့ပဲဒီနေရာပျောက်ဟိုနေရာရောက်သူတို့သွားတဲ့နေရာအဲ့တိုင်နော်တဖြည်းဖြည်းသွားနေမယ်ဆိုဘယ်ရောက်မလဲအဲ့ဒါကိုစိတ်တကမနလို့ခေါ်တယ်စိတ်နဲ့သွားတာအခုပဲစိတ်နဲ့သွားကြည့်ပါလားမင်္ဂလာစေအခုချက်ချင်းရောက်သွားမှာပဲနော်စိတ်ကရောက်သွားတာလေစိတ်ရောက်သွားတဲ့အချိန်ခန္ဓာကိုယ်ကြီးကပါသွားတာသူတို့ခြားတော့အဲစိတ်နဲ့သွားတဲ့ဆာအလွန်လင်းမြန်းနေပေါ့စက္ကန့်ပိုင်းအတွင်းရောက်သွားတာလေအဲ့ဒါလို့နတ်တွေဟာဘေးကွန်ပု္ပ္ပာလေးတွေယူလာတယ်နောက်တစ်ခုကျတော့ကိုတိတာလေးကိုဖះရှိလာပြောခြင်းကြတယ်သူတို့ကဒီလိုရှိတယ်ကိုတိတာလေးဖះကိုလာပြောတာအခုဒီတုတ်တံမှာဆိုလို့ရှင်သူတို့ရဲ့ခံစားချက်ကလေးတွေအတွေ့အကြုံလေးတွေကိုလာပြောကြအဲ့ဒီနတ်တွေကသူတော်ကောင်းနဲ့ပတ်သက်ပြီးတော့သူတော်ကောင်းရဲ့ဂုဏ်ကျေးဇူးလေးတွေကိုသူတို့ပြောခြင်းကြသူတော်ကောင်းသိရတဲ့အကျိုးကျေးဇူးသူတော်ကောင်းတရားသိရတဲ့အကျိုးကျေးဇူးကိုပြောခြင်းနဲ့သူတော်ကောင်းနဲ့ပေါင်းဖို့ဆိုတာလေးတွေပြောခြင်းနဲ့ဘာဖြစ်လို့တုံးဆိုတော့သူတို့တစ်ချိန်လုံးကလူတော်လူကောင်းတွေနဲ့ပေါင်းခဲ့လို့အခုလိုနတ်ပြည်မှာနတ်စည်းစိမ်တွေခံစားနေရတာအဲ့ဓာတွေကိုအမှတ်ရပြီးတော့ဖះစီကိုလာလျှောက်ကြတာအဲ့တော့ကိုယ့်ရဲ့အတွေ့အကြုံလေးတွေကိုလာပြောတာဟောဒီတုတ်တန်ထဲမှာဒါမှမဟုတ်တပ်ပိတုတ်လို့ခေါ်တယ်အေးနတ်သားတယောက်ကရောက်လာတယ်ရောက်လာပြီးဖះရှိမှမတ်တရက်ဃာရဝပြုတ်ပြီးတော့သူကဖះကိုပါလျှောက်တုံးဆိုရင်ပါဠိဘာသာနဲ့မှတ်တမ်းတင်ထားတာတပ်ပိရေဝတမသေးထသူတော်ကောင်းတွေကိုပဲပေါင်းသင်းဆက်ဆံနေပါတယ်ဖះတဲ့။ဟော။လောကမှာလူတွေကလူအမျိုးမျိုးရှိတယ်တဲ့။လူမျိုးမျိုးရှိတယ်ထင်မယ်။ခုနကအရေးချင်းတွေရှိတယ်။သူတော်ကောင်းတွေကိုသာပေါင်းသင်းဆက်ဆံတိုက်ပါတယ်တဲ့။တပ်ပိကုတ်ဖေးထတန်ုံ။သူတော်ကောင်းတွေနဲ့သာမိတ်ဆွေဖွဲ့တဲ့နဲ့။ဟော။ရွေးချယ်ပြီးတော့ဒါသူ့ရဲ့ကိုထွေလေးသူတစ်ချိန်လုံးကသူတော်ကောင်းနဲ့ပေါင်းခဲ့တယ်။သူတော်ကောင်းတွေကိုမိတ်ဆွေဖွဲ့ခဲ့တယ်အဲ့ဒီအကျိုးကျေးဇူးတွေသူရတယ်ခံစားနေရတာဒါကြောင့်မို့တပ်ပိရေဝတမသေးထအရှင်ဘုရားတဲ့သူတော်ကောင်းတွေပဲပေါင်းတဲ့နေတဲ့တပ်ပိကုတ်ဘေးထတန်တော်သူတော်ကောင်းတွေကိုသာမိတ်ဆွေဖွဲ့နေတယ်တတံတတ္တမမညာယပေယောဟောတိနဗ္ဗပိယောသူတော်ကောင်းတရားကိုသိရပြီဆိုလို့ရှင်တပိတော်တို့ဟာအမတန်မှအကျိုးကျေးဇူးများပါတယ်တဲ့ဆုတ်ယုတ်သွားတာမရှိပါဘူးတဲ့တိုးတက်ပြီးတော့အလွန်အဆင့်ကောင်းလာတယ်မြင့်လာပါတယ်လို့ပထမနတ်သားအဲ့ဒါလို့ပြောပြီးတော့ရှောက်သွားတော့မြတ်စွာဘုရားကဘာမှပြန်မမိတ်ဘူးအဲ့ဒါနဲ့ဒုတိယနတ်သားကတခါသူ့ရဲ့အမြင်ကိုထပ်ပြီးတော့ရှောက်တယ်နည်းနည်းလေးစီမတူတာလေးတွေရှိတယ်ပေါ့အကျိုးကအားလုံးဟာသူတော်ကောင်းနဲ့ပေါင်းဖို့သူတော်ကောင်းကိုမိတ်ဆွေဖွဲ့ဖို့သူတော်ကောင်းတရားကိုသိအောင်ကြိုးစားဖို့လို့ပြောတဲ့နေရာမှာအတူတူပဲသို့သော
သူတော်ကောင်းတရားကိုသိလို့သူတော်ကောင်းနဲ့ပေါင်းလို့ရလာတဲ့ရလက်ကလေးတွေတော့ကိုယ့်ရဲ့အတွေ့အကြုံပဲကိုပြောကြတာပေါ့ဒါလည်းဒီတိုင်းပဲမဟုတ်လားဈေးသက်တွေလည်းအဲ့လိုပဲပြောတာမဟုတ်လားကိုယ့်အတွေ့အကြုံလေးနဲ့ပဲကိုပြောမှာပဲပေါ့နော်အဲအဲ့ဒါလိုပဲနောက်နှစ်သားတယောက်ကဘာပြောတော့ဆိုရင်အရှင်ဘုရားတဲ့သူတော်ကောင်းပဲပေါင်းနေတယ်သူတော်ကောင်းနဲ့ပဲမိတ်ဆွေဖွင့်နေတယ်သူတော်ကောင်းတရားကိုသိပြီဆိုလို့ရှိရင်တဲ့သူတော်ကောင်းနဲ့ပေါင်းပြီဆိုလို့ရှိရင်အသိပညာဟာသူတော်ကောင်းธรรมသာရနိုင်ပါတယ်ပညာရပါတယ်ဖျားတဲ့ပညာဆိုတာသူများစီကမရနိုင်ဘူးတဲ့ဟောပညာလက်ပတိနိညာတော်အတိလိမ္မာဉာဏ်ပညာဆိုတာသူတော်ကောင်းတွေธรรมသာရနိုင်ပါတယ်တဲ့တခြားလူတွေธรรมမရနိုင်ပါဘူးဒါသူတော်ကောင်းနဲ့ပေါင်းရခြင်းအကျိုးကျေးဇူးတစ်ခုသူကိုယ်တွေ့သူလျှောက်ပြသူဟာလဲသူတော်ကောင်းတွေနဲ့ပေါင်းခဲ့လို့အတိပညာအလိမ္မာတွေရခဲ့လို့အခုနတ်ပြည်မှာအကျိုးခံစားနေရတယ်ဒီလိုဆိုလို့နောက်တစ်ယောက်ကလာတယ်နတ်သားတစ်ယောက်ကသူ့ရဲ့ကိုယ်လေးကိုသူကရှောက်တယ်အရှင်မယားတဲ့သူတော်ကောင်းနဲ့ပေါင်းပြီးသူတော်ကောင်းတရားကိုသိရတာဟာတဲ့တောကမစ်စေနတ်သောစတိလူတွေဟာစိတ်ပူနေကြတယ်တဲ့လောကလူတွေကအများတန်းစိတ်ပူနေကြတယ်အဲ့ဒီလိုစိတ်ပူနေရတဲ့လူတွေထဲမှာစိတ်ပူစရာမရှိတော့ဘူးတဲ့သူတော်ကောင်းနဲ့ပေါင်းရင်စိတ်ပူစရာလုံးဝမရှိတော့စိတ်နှလုံးအေးချမ်းတယ်ဒါသူတော်ကောင်းနဲ့ပေါင်းရခြင်းသူကိုယ်တိုင်သူတော်ကောင်းနဲ့ပေါင်းလို့စိတ်နှလုံးအေးချမ်းမှုတွေသူခံစားခဲ့ရတယ်ဒါကြောင့်မို့ဒီစကားကိုလျှောက်တာဟောနောက်တစ်ယောက်ကတခါလျှောက်ပြန်လေးယောက်မြောက်နတ်သားတစ်ယောက်ကဖះကိုလျှောက်တယ်ရှင်ဘုရားတဲ့သူတော်ကောင်းနဲ့သာပေါင်းတဲ့နဲ့သူတော်ကောင်းနဲ့သာမိတ်ဆွေဖွဲ့နေတယ်သူတော်ကောင်းတရားကိုသိပြီဆိုလို့ရှိရင်ညာတိမစ်စေဝီရောစတိဆွေတွေမျိုးတွေရဲ့အလယ်မှာတင်းအောင်တင်းနေရှိပါတယ်ဆွေမျိုးဆိုတာဒီအလုံးဟာပတ်ဝန်းကျင်ကကိုယ့်ရဲ့ဆွေမျိုးတွေပေါ့နိုင်ငံမှာတင်းတယ်တယ်လူမျိုးတွေရဲ့အလယ်မှာတင်းတယ်တယ်နော်ကိုယ်အသင်အဖွဲ့အလယ်မှာတင်းတယ်တယ်ဒီလိုဆွလို့လားဒီသူတော်ကောင်းနဲ့ပေါင်းတဲ့ပုဂ္ဂိုလ်တရားဟာညာတိမစ်စေဝီရောစတိဆွေမျိုးတွေရဲ့အလဲမှာသူကလူတော်လူကောင်းတယောက်အနေနဲ့ခုံယူဝမ်းမြောက်ဖွယ်ရာဖြစ်ပါတယ်။သူကိုယ်တိုင်လည်းဒါတွေ့ကြုံရတယ်။ဒါကြောင့်သူတော်ကောင်းနဲ့ပေါင်းမှုသူကတိုက်တွန်းတယ်။ဟောနောက်တစ်ယောက်ကပြောတယ်။အရှင်ဘုရားတဲ့သူတော်ကောင်းပဲပေါင်းတင်တယ်ထိုက်တယ်တဲ့။သူတော်ကောင်းနဲ့ပဲမိတ်ဆွေဖွဲ့တဲ့နဲ့။သူတော်ကောင်းတရားကိုသိပြီဆိုရင်ဘာဖြစ်လဲ။တတ္တဝါတွေဟာကောင်းတဲ့ဘုံကိုရောက်ကြရတယ်။โอ้ตุรกองเนี่ยป้องน่ะกูอาจารย์ปุ๊บพี่တော့ตะมลนบัวยောက်ได้อาคามก้าวเนี่ยบုံบัวนี่ยောက်พี่တော့ชั่นน่ะทุกข์ก็ขันษาจ่ายได้ดาตุกูฤทธิ์ตัวอ่ะชอบเปียนฮ้อนอกเดียวก็บ่าร้องซวยอศีพยาเนี่ยมันมาเลยตุรกองโหดาป้องตินสัสสันนินเนตุรกองเนี่ยไปเบิกเสพพ่นนินเนตุรกองเตียกูติบีสุดะปกโกฤหาเด้ทาวระไขเมเด้ชั่นน่ะทุกข์ก็ยาชิจะมาเด้ဘာဖြစ်လို့သူကိုယ်တိုင်ခံစားကြခံစားရတာဟုတ်ဒီအချက်ကိုဒါကြောင့်မလို့အဲ့ဒီစကားကိုသူကလျှောက်တယ်အဲ့ဒီတော့နတ်သားအလုံး6ယောက်လျှောက်တာနော်6ယောက်လျှောက်တာပထမတစ်ယောက်ကသူတော်ကောင်းနဲ့ပေါင်းတဲ့ရင်အကျိုးကျေးဇူးကိုဘယ်လိုပြောတော့ဆိုပေယောဟောတိနတ်ပါပေယောမဆိုးရောက်ပါဘူးဖြစ်ရတဲ့ကောင်းပါလေတိုးတက်ပါလေကောင်းပါလေမဆိုးဝါပါဘူးဟောနောက်တစ်ယောက်ကဘာပြောတော့ဒုတိယလူနတ်သားပညာလက်ပတိနေညာတော့သူတော်ကောင်းနဲ့ပေါင်းမှပညာရနိုင်တယ်တခြားပုဂ္ဂိုလ်တွေဆီကမရနိုင်ဘူးတတိယနတ်သားကသောကမစ္စေနတ်သောစတိစိတ်ပူစရာတွေရှိနေတဲ့လူတွေရဲ့အလယ်မှာအေးအေးချမ်းချမ်းနေနိုင်တယ်ဟောနောက်ပင်စမနတ်သားကြတော့စတုထနတ်သားကြတော့ညာတိမစ္စေဝီရောစတိဆွေတွေမျိုးတွေအလယ်မှာတင်းအောင်တင်းနေနေရပါတယ်နောက်ပင်စမနတ်သားကြတော့တတ္တကိစ္ဆန္တိတုတ်ကတေသူတော်ကောင်းနဲ့ပေါင်းတဲ့ပုဂ္ဂိုလ်တွေဟာကောင်းရသူတွေကိုယောက်ကြရတယ်။နောက်သတ္ထမြောက်ကြတော့တတ္တခိသန္တိတတ္တတိဋ္ဌန္တိသာတတံသူတော်ကောင်းနဲ့ပေါင်းတဲ့ပုဂ္ဂိုလ်တွေဟာခိုင်မြဲစွာဘဝတစ်ခုမှာယက်တည်နိုင်ကြတယ်။ချမ်းသာဒုက္ခခိုင်မြဲပြီးတော့ဘဝမှာတည်ငြိမ်စွာယက်တည်နိုင်ကြတယ်။ဟောဒါသူတော်ကောင်းနဲ့ပေါင်းရခြင်းရဲ့အကျိုးကျေးဇူးတွေကိုသူတို့ကထုတ်ဖော်ပြီးတော့ကိုတွေ့တယ်ကိုဖရာကိုရှောက်လျှောက်တော့မြတ်စွာဘုရားအကုန်လုံးနားထောင်နေတယ်သူတို့ပြောတာတွေပြောပြီးတဲ့အခါကျတော့ဘုရားကဗာမိတ်လဲလို့ဆိုရင်တပ္ပတံပြီဝော tu ba ti dan priya ina. I meno biore sakari aloha tu ni tu hane kaumare. Pya me siu no. Magaung lo biyo. Meno tim biare a chen ledi. Ari a cho jesu lo tim biare a chen ledi. Tu ni tu hane kaune kaumare. Daime na biora lile na tao nyao so. Pya me siu ma. Tapi riwat nama deta, tapi kubeta tanwo. Tadang tadama menyaya tawa duka pamu sedi. Ya sabya, Jujizu biolai pahun. Pantin sasang lo shin, tura gong ni nebe pangwa mehre. Tura gong ni nebe mesu pwajare. Tura gong teya tibi iso lo shin, menu biore Jujizu rire magabure. Tawa duka pamu sedi, senya katinga lo nai ne. Suluraga, tuh orang ni pangdin sasanya jujur juga, ni benti yang yang ni ni lu piah lau lah, no? Elok piah korang dia aga, pobi lo piso mandu awal lah. Wariga low ni reli, tuh biara aga, di jujur juga, kau awam biara ni, kau amian ni reli, kau siurang ni reli ni biara lah. Tanya om ya sabya, ngah orang ni natau ni awu ni, tawa duka pamu sedi, tuh orang ni pangdin sasan lu. Tolong kau dia aku tisi lu solusi ini. Siapa kata, duka kata ni lu ni ni. Duka kata ini sura bari lu. Alu, ya suami aku tau biar terasi ni. Sadi bi duka, beri dani niya rale siapa rabe. Sarabi duka, oya rale siapa rabe. Piari bi duka, naya rale duka be. Marana bi duka, tiya rale duka be. Abi yehi tambi ogo, kumlo jenari ni songzi niya ra. Ko macam mana dah hari ni, songsi ni ayam ni, doka pih tambi ogoh, kui pih ogoh doko. Cikin ni dah hari ni, kui ko kui kui nari. Abi pih tambi ogoh, macam dah hari ni, bau songara. Pih kui pih ogoh, cikin ni dah hari ni, kui kui nara. Dari hal eh, doka me. Jambi sana lewe di tambi doka. Lojena maya nai nai hal eh, doka me. Lojene sore ni ama. Taman pesisir sari ka, jangan ini mari. Di ni ama lojen nama ya usra pale, ma uang, poni lo lojen lo ya mala, ya u, mana uang yo lojen lo ya la. Besar malau chanda chanda no, urang utalum ya u, nara utalum ya u, tiara utalum ya. Eri, maya nai nari gubjora no. Maya nai nari ubiara, siapa yang makan ubiara mampu no? Jambi san nala beti tambi dekhan sura, erau solure. Eri ma, erelu maya nai nari. Kongo ubiara mesuhi, lurain lurain ya nere, ubaran ekhanda ngaba. Khanda sura, dia alungu cumbi ubiara itu. Ubaran ekhanda sura, swalan ekhanda nari ubiara, no? Tanade di ne, amye mabiro swalan nere khanda. Eri kana ngawa halewe, ubarane kana ngawa halewe, dukha wele. Poyiro duru yathara, bhaya rungsa, dukha yathara hale. Eri dukha dika, lunai maare, delu bjora. Turo gaune paoye, eri dukha dika jyot. Houda mo, yaswabhya puen la lu, yaswabhya sura, turo gaune paoye lu, phyahore diya na lu, shinkundi nyajiya, brahma zonta da vamshya dwaare li. Pensawa kiri, seni doa bahasa bi nausung yang nafsun doa, dokhari kalau doa jara boh. Sendari bodo raro, sema kelanu semua. Mayuene ayu sahre, mayau doare, pada jare, wen doare. Piane duit eh, sen ada zine duit eh. Mandiya lamu mayau bi nausung mah dokhani kemui doa jare. Oh, taja mulu, tawa dokha, pamu sedi. Turu kau ne pawarau, jambiu biro, senya katinga lumjau naine, taja mulu. Tiga dia cek hendurah zembrida bau turang kau ni yang disi nale bi turang kau ni bau ni sesaya je acut dia ha siapa kadein jauhkah kadeingan nunyai nai ne lu sore amian zon acut yang yasin nai naku ama ya jabi turang kau ni na bau ni sesaya bi turang kau dia dia cuza atau nai jawa segondari.